အီရန်နိုင်ငံတွင်ညင်းပွားနယ်မြေကီရာကွတ်မြို့မြောက်ဘက်ကရေးပါတဲ့လေဓာတ်အခြေဆိုင်စခန်းတစ်ခု၊လေစိတ်တစ်ခု၊ရေနံကုမ္ပဏီတစ်ခုနဲ့မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုသိမ်းယူတဲ့အကြောင်းအီရတ်စစ်တပ်ကပြောပါတယ်။အစိုးရလိုလားတဲ့တိုက်ခိုက်ရေးသမားတွေအတွက်ကီရာကွတ်မှာလုံခြုံရေးရယူဖို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးနောက်မှာလုံခြုံရေးတပ်ဖွဲ့တွေက K1 လေဓာတ်အခြေဆိုင်စခန်းကိုကတ်တိုက်ခိုက်ရေးသမားတွေထံကနေဒီကနေ့တနင်္လာနေ့မှာသိမ်းပိုက်တာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ကနိုင်ငံကိုပြောတဲ့အမှားစကားမှလည်းအီရတ်နိုင်ငံအကွဲကွဲအပြားပြားဖြစ်သွားစေနိုင်တယ်လို့ညင်ညွန်ပြောဆိုထားတဲ့ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူမှုနဲ့ဆက်ဆက်ပြီးသူ့အနေနဲ့ဆောင်ရွက်ရမယ်တာဝန်ရှိတယ်လို့ပြောဆိုခဲ့တာပါ။ကီရာကိုပြည်နယ်တွင်နေရအများအပြားကိုအစိုးရတပ်တွေကညာရင်းချင်းပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့နိုင်ငံပိုင်ရုပ်သံကလည်းကြေညာသွားပါတယ်။ဒီပြောဆိုချက်ကိုတော့ကတ်တာဝန်ရှိသူတွေကညှင်းပါတယ်ဒါပေမဲ့လို့ကီရာကွတ်မြို့တဲကိုဝင်ရောက်ပြီးလေဓာတ်အခြေဆိုင်စခန်းနဲ့ရေနံလုတ်ကွက်ကိုသိမ်းယူတယ်လို့ဆိုလိုတဲ့အဖက်ဖက်ကနေစစ်စင်တဲ့တိုက်ပွဲကြီးကိုအီရတ်လုံခြုံရေးတပ်တွေကပြည်သူစစ်တွေအကူအညီနဲ့တိုက်ခတ်ခဲ့တယ်လို့တော့ကတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ကီရာကွတ်မြို့ကနေအစ္စလာမ်မစ်အစိုးရ IS တို့ကိုမောင်းထုတ်ပြီးချိန်ကတည်းကကတ်လက်နက်ကိုင်တပ်တွေကမြို့ကိုထိန်းချုပ်ထားတာဖြစ်ပြီးရေနံလုတ်ကွက်တည်းအပါအဝင်ထိန်းချုပ်ဧရိယာတဝိုက်ကိုဘယ်သူထိန်းချုပ်တင်တယ်လဲဆိုတဲ့အပေါ်မှာတော့ဗဟိုအစိုးရနဲ့မပြေမလည်ဖြစ်နေကြတာကြားပါပြီ။ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းသုံးပတ်ကတ်တစိမ့်တပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေသကခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမဲ့ရရှိပြီးနောက်မှာတော့တင်းမာမှုတွေတိုးလာခဲ့တာဖြစ်ပါတယ်။